န်ကောင်အပါအဝင်မြန်မာနိုင်ငံကနေရာတတော်များများမှာလုံခြုံရေးတပ်ဖွဲ့တွေတိုးမြင့်ထားပေမဲ့အာဏာပိဆိုင်ရဲ့လှုပ်ရှားမှုတွေဆက်လက်ပေါ်ပေါက်နေတာဖြစ်ပါတယ်။ရန်ကုန်မြို့ကဗဟိုပန်ရှိမှာဆိုရင်လည်းတန်ချက်ကာကားတွေနဲ့စစ်တပ်တွေလုံခြုံရေးယူထားတဲ့ကြားမှာပဲဆန္ဒပြသူထောင်ကနန်းလောက်စုဝေးခဲ့ကြတာပါ။ဆန္ဒပြပွဲမှာပါဝင်သူတဦးဖြစ်တဲ့ကိုထက်အောင်ကတော့ CDN လို့ခေါ်တဲ့ငိမ့်ချတဲ့နီးနဲ့လှုပ်ရှားမှုအစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ်ဗဟိုပန်ရှိမှာဒီကနေ့ဆန္ဒပြကြတာလို့လည်းပြောပါတယ်။
ဟိုမြန်မြန်နဲ့ပေါ့နော်အဲစီဒီအန်လှူရှားမှုမြန်မြန်အောင်မြင်လေလေကျွန်တော်တို့အဲတွေ့တဲ့တန်ရုံတွေနဲ့မယ်လူတွေအထိခိုက်နဲ့မယ်ဟိုပို့ပြီးတော့အောင်မြင်မှုစီရောက်မယ်ပေါ့နော်အဲအဲ့လိုယုံနေအဲ့ဒီအတွက်ဒီစီဒီအန်လှူရှားမှုအောင်မြင်မှုအတွက်ကိုဒီဘဟုဘန်ကိုဦးစားပေးပြီးတော့ခြေတက်ဆန္ဒပြနေခြင်းဖြစ်ပါတယ်ဘဟုဘန်ရက်ပြီဆိုလို့ရှိရင်စီဒီအန်မှာအထူးအောင်ဆုံးဖြစ်မယ်စီဒီအန်လှုပ်တဲ့သူတွေအာကြောက်လာအောင်အလုပ်ခွင်တွေပြန်ဝင်လာအောင်တော့မလုပ်သေးတဲ့သူတွေကိုလည်းဒါပြည်သူတွေဘက်မပါအောင်လို့ဒါအင်အားကိုပြပြီးတော့အာစီးယုံတာလည်းဟုတ်တယ်ချင်းချောက်တာလည်းဟုတ်တယ်အဲ့လိုမျိုးကျွန်တော်တို့မြင်တယ
်အယက်သားအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်ကန့်ကွက်ဆန္ဒပြမှုတွေအပေါ်လှုံ့ဆော်ရေးတပ်ဖွဲ့တွေကအင်အားသုံးနှိမ်နင်းတာတွေရှိနေပေမဲ့လည်းဆန္ဒပြလှုံ့ဆော်မှုတွေဟာရန်ကုန်မန္တလေးနေပြည်တော်စတဲ့မြို့ကြီးတွေအပါအဝင်နေရာတော်တော်များများမှာဆက်လက်ပေါ်ပေါက်နေတာပါရန်ကုန်မြို့ဗဟိုပန်ရှိကဆန္ဒပြပွဲမှာရောက်နေတဲ့ရုပ်ရှင်တရုတ်ဆောင်ဦးစင်ဝိုင်းကလည်းငိုင်းချမ်းတဲ့လှုပ်ရှားမှုမှာပူပေါင်းကြဖို့တိုက်တွန်းခဲ့ပါတယ်
။ဟုတ်တကယ်တမ်းကျတော့ CDM ဆိုတာအနုညံ့ဆုံးအသိမွေ့ဆုံးအင်အားအကြီးမားဆုံးတကယ်အဆန်းထက်တဲ့လက်မြတ်ဖြစ်တာလေ။ပြည်သူတွေလမ်းပေါ်မှာတွေးမြင်ကြကြမလို့ပဲ။ထိခိုက်ပေါ်ချဖြစ်စရာမလို့ပဲ။ဖားကြည့်ခံစရာမလို့ပဲ။အနုညံ့အသိမွေ့ဆုံးလက်နက်ကြီးဖြစ်ပါလေ။ဒီအတွက်CDM ကိုပူပေါင်းပါဝင်ပေးဖို့ကျွန်တော်တို့ကမြစ်တာလာရောက်ရပ်ခန့်ခြင်းတောင်းပန်ခြင်းဖြစ်ပါတယ်ခင်ဗျာ
ဆန္ဒပြလှုပ်ရှားမှုတွေအတွင်းမြန်မာနိုင်ငံကအခြေအနေကိုနိုင်ငံတကာအတိုင်းအဝန်ကအာရုံစိုက်မှုရအောင်ကြိုးပမ်းတာတွေလည်းရှိနေပါတယ်မြန်မာနိုင်ငံဒီမိုကရေစီရေးကိုအားပေးထောက်ခံတဲ့နိုင်ငံတွေတမကတခြားနိုင်ငံတွေပါအာရုံစိုက်မှုရဖို့ရည်ရွယ်ထားတယ်လို့လည်းရန်ကုန်မြို့ကရုရှားတန်ရုံရှိမှဆန္ဒပြနေတဲ့ကိုရန်လင်းအောင်ကပြောပါတယ်
အဓိကကျွန်တော်တို့တန်ရုံဦးတည်ပြီးဆန္ဒလာကြတော့ကျွန်တော်တို့မြန်မာပြည်မှာဖြစ်နေတဲ့အတန်တွေကိုတို့ကဘာအနေသိသိကျင်းတယ်။ပြီးတော့ကျွန်တော်တို့ရဲ့အခုလက်ရှိဖြစ်နေတဲ့ကုလကောင်စီမှာဆိုရင်ဒီရုရှားနဲ့တရုတ်ကကျွန်တော်တို့ရဲ့ပြည်တွင်းရေးဆိုပြီးတော့တို့ကကန့်ကွက်တယ်ပေါ့နော်။အပြည်တွင်းရေးမဟုတ်ဘူးခင်ဗျာကျွန်တော်တို့စစ်အကြမ်းဖက်ခံရတာပါ။ဒါကကဘာအသိသိကျင်းတယ်။ပြီးတော့အင်အားကြီးနိုင်ငံဖြစ်တဲ့ဒီရုရှားနဲ့တရုတ်ကလည်းကျွန်တော်တို့ဘက်ကနေပြီးတော့ပြည်သူရဲ့အတန်ကိုနားထောင်ပြီးယက်တည်စေချင်တာပါ။
ရုရှားတန်ရုံရှိမှဆန္ဒပြနေသူနောက်တဦးဖြစ်တဲ့ကိုတူးကြာကလည်းတရုတ်ရုရှားတို့လိုမြမအရေးကြိုးပမ်းမှုတွေမှာမကြခနအဟတာဖြစ်လေးရှိတတ်တဲ့နိုင်ငံတွေပါအာရုံစိုက်မှုရအောင်ရည်ရွယ်ထားတယ်လို့ပြောပါတယ်
။ Booster လုပ်နေတာကဒါပြည်သူရဲ့ဟိုစံတော်မဟုတ်ဘူး။ပြည်သူ့စံတော်ကတော့တကယ်တော့လွတ်လပ်စွာနဲ့ဒီမိုကရေစီနဲ့ပြည်သူတွေရွေးကောက်ထားတဲ့အစိုးရစီကအာဏာပြန်လွှဲအပ်ဖို့ပဲ။အဲနောက်တစ်ခုကဒီအာဏာရှင်စနစ်ကျဆင်းမှုအတွက်ဖြစ်ပါတယ်။ဒါကြောင့်ဒီရုရှားအဲ့ဒီအထူးသဖြင့်ရုရှားနဲ့တရုတ်ပါနော်ဒီဟာကိုကျွန်တော်တို့ဟိုစစ်အစိုးရကလေအဲ့ဒါကိုဖိအားပေးဖို့ပေါ့ကျွန်တော်လာပြီးတော့ဆန္ဒပြခြင်းဖြစ်ပါတယ်လို့
မြန်မာနိုင်ငံအခြေဆိုင်အနောက်နိုင်ငံတန်ယုံတွေကတန်အမတ်ကြီးတွေကတော့မြန်မာလူတို့ရဲ့ငိမ့်ချမ်းတဲ့လှုပ်ရှားမှုတွေကိုအားပေးထောက်ခံကြောင်းမနေ့တုန်းကပဲပူးတွဲကြေညာချက်တဆောင်ထုတ်ပြန်ခဲ့တာပါအမေရိကန်ကနေဒါနဲ့ဥရောပတမကရုံးနဲ့အဖွဲ့ဝင်နိုင်ငံတွေကတန်အမတ်ကြီးတွေပါပါဝင်ခဲ့တဲ့ထုတ်ပြန်ချက်မှာတော့ငိုင်းချမ်းစွာလှုပ်ရှားမှုတွေကိုလေးစားဖို့အင်အားသုံးနှိမ်နင်းတာတွေမလုပ်ဖို့လဲတောင်းဆိုထားပါတယ်ရှင်